ဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီလှုပ်ရှားနေကြတဲ့အဖွဲ့18ဖွဲ့ပေါင်းပြီးဝိုင်းဝန်းစီစဉ်ခဲ့ကြတဲ့မြန်မာပြည်ရှိခီနိုင်ငံတကာဆွေးနွေးပွဲကိုလုပ်ရတဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်လို့တော့စီစဉ်ခဲ့ကြသူတွေတဲကတူဦးဖြစ်တဲ့မြန်မာရေးရယုံဒါရိုက်တာဒေါက်တာမင်းညိုကအခုလိုရှင်းပြပါတယ်
ဗမာပြည်မှာဒီမိုကရေစီလိုချင်တာ1988ခုကတည်းကပြောလာတာခုရီမရဘူးနှစ်ပေါင်းလဲ68နှစ်လောက်ကျော်လာပြီဒီဟာပေါ်မှာမူတည်ပြီးတော့ဗမာပြည်မှာဒီမိုကရေစီရစေချင်တယ်ရဖို့အတွက်လုပ်တဲ့အချိန်မှာအဖွဲ့အစည်းကြီးတွေဖြစ်တဲ့ NCUB တို့လို NCG တို့လို့အဖွဲ့ရလဲကျွန်တော်တို့ဂျပန်မှာရှိတဲ့ဗမာတွေကိုဥဆောင်ပြီးတော့နိုင်ငံတကာအစိုးရတွေကိုထောက်စာ lobby လုပ်မယ်ဆိုရင်လည်း lobby ကိုပို့ပြီးတော့ထောက်အောင်လုပ်ပြီးတော့အခုကျွန်တော်တို့ NLD ကတောင်းဆိုထားတဲ့ဒီငြိမ်းချမ်းရေးမှုလက်ခံပြီးတော့ဗမာပြည်မှာပေါ့အမျိုးသားပြန်လဲတင်မြေရေးကိုလုပ်သွားနိုင်အောင်ဒါကြောင့်မို့ကျွန်တော်တို့ကဒီစင်ပိုစီယံကိုအဲ့လိုရွေးချင်တဲ့ကျွန်တော်တို့လုပ်ချင်းဖြစ်ပါတယ
်တကမ္ဘာလုံးမှာရှိကြတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကိုအကူအညီမျိုးစုံအများဆုံးပေးနိုင်ခဲ့တဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပေမဲ့ဂျပန်အစိုးရအနေနဲ့မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးတည်တည်တသာဖြစ်လာအောင်လို့ဂျားဝင်ဆောင်ရွက်ပေးနိုင်လောက်တဲ့ဩဇာမျိုးမရှိသေးဘူးလို့နိုင်ငံတကာအကဲခတ်သူတွေကမြင်နေကြပါတယ်ဂျပန်နိုင်ငံညာကြီးဝန်ကြီးဌာနအရှိတောင်အာရှရေးရာညွှန်ကြားရေးမှူးမစ္စတာမစ်ကိုရှိဒီဆွေးနွေးပွဲမှာရှင်းပြခဲ့တာကတော့
ဘုမာ軍事政権の下で民主的な選挙が行われてないということはもちろんあります。そうした中でも
ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံကိုကြီးမားတဲ့အကူအညီပေးတာမျိုးရပ်ထားစေပဲဖြစ်ပြီးကျန်းမာရေးပညာရေးစတဲ့လူသားချင်းစာနာတဲ့အကူအညီမျိုးတွေခုထက်တိပေးနေကြောင်းတလောကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ကြက်ငှက်တိုကွေးယောဂါဆိုင်ရာအကူအညီတွေကိုလည်းခုထိပေးနေသေးပဲဖြစ်ကြောင်းနိုင်ငံတကာဆွေးနွေးပွဲတွေမှာဂျပန်ဝန်ကြီးချုပ်ဒါမှမဟုတ်ဂျပန်နိုင်ငံညာရေးဝန်ကြီးကမြန်မာစစ်ကောင်းဆောင်နေတဲ့တွေ့တိုင်းဒေါအောင်ဆန်းစုကြည်ကိုအမြန်လှုပ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအမြန်လှုပ်ဖို့အမြဲပဲတိုက်တွန်းနေကြကြောင်းရှင်းပြခဲ့တာပါမြန်မာနိုင်ငံရင်းနဲ့ပတ်သက်လာရင်မြန်မာစစ်အစိုးရအပေါ်ဩဇာကြီးမားတဲ့တရုတ်နိုင်ငံကမြန်မာနိုင်ငံမှာအပြောင်းလဲတွေလုံးဝဖြစ်တော့မယ်လို့မြန်မာစစ်ဘုတ်ချုပ်ကြီးတွေကိုပြောပေးလာအောင်ဂျပန်အစိုးရအနေနဲ့တရုတ်နိုင်ငံကိုတိုက်တွန်းပြောဆိုဖို့စီစဉ်ရှိသလားလို့ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ပြည်သက်တူကဂျပန်နိုင်ငံညာရေးဝန်ကြီးဌာနတာဝန်ရှိသူကိုမေးမြန်းခဲ့ရမှာဂျပန်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရသူမစ္စတာမစ်ကိုရှိပြန်ဖြေခဲ့တာက
しかしながら私の理解では中国というのは伝統的に開発途上国の民主主義の問題ということには口を出さないというのが伝統
မြန်မာနိုင်ငံရေးပြဿနာမှာတရုတ်ပြည်ရဲ့အခန်းကဏ္ဍကအရေးကြီးတယ်ဆိုတာဂျပန်အနေနဲ့လက်ခံထားကြောင်းတရုတ်နိုင်ငံကမြန်မာနိုင်ငံရေးမှာဂျားဝင်ဆောင်ရွက်ချင်လာအောင်ဂျပန်အစိုးရအနေနဲ့တိုက်တွန်းသွားဖို့ကိုလည်းစဉ်းစားထားကြောင်းပြန်ဖြေခဲ့ပါတယ်ဂျပန်နိုင်ငံညာရေးဝန်ကြီးဌာနကအခုလိုပြောဆိုမှုတွေရှိပေမဲ့တကယ်တမ်းမှာတော့ဂျပန်အစိုးရရဲ့တိုးတိုးတိတ်တိတ်တန်တမန်နည်းနဲ့လှုပ်ဆောင်ခဲ့မှုတွေအားလည်းမြန်မာနိုင်ငံရေးမှာခုထိဘာမှအရာမတင်ခဲ့သေးဘူးလို့မြန်မာအတိုက်ခံတွေဘက်ကသုံးသပ်ကြပါတယ်တူကွေမှာအခုလိုပြုလုပ်ခဲ့တဲ့မြန်မာပြည်ရှိခီနိုင်ငံတကာဆွေးနွေးပွဲမှာအမျိုးသားညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစင်ဝင်းကဂျပန်အစိုးရဘက်ကဘာတွေလုပ်ပေးသင့်တယ်ဆိုတာနဲ့ပတ်သက်လို့အခုလိုတိုက်တွန်းသွားခဲ့ပါတယ်
။ဟုတ်လားဂျပန်မှဖြစ်ဖြစ်เนาะဒီ EU ပဲဖြစ်ဖြစ်နိုင်ငံတကာအနေနဲ့ကျွန်တော်ဗာမျှော်လင့်တယ်။ဒီ NLD ရဲ့အဆိုပြုချက်ကိုနားသားနဲ့ constructive response လုပ်သင့်တယ်လို့ပြောသင့်တယ်လို့ကျွန်တော်ယူဆတယ်။ကျွန်တော်တို့အဲ့ဒါလည်းပြောပါမယ်။ဘာကြောင့်လဲဆိုတော့သူကအဖြူနဲ့ကွဲသွားပြီကျွန်တော်ဒီတဲ့ပုံဆောင်လို့လည်းမထူပါဘူးနော်အဲနောက်ပြီးကျွန်တော်တို့ဒါကိုယူပြီးတော့နော်ကျွန်တော် UN Security Council ကိုဟောလာဗမာအဂျန်ဒါဆွေးနွေးကိုနောက်တစ်ခါတိုက်တွန်းမယ်နောက်ပြီးရောဒီ PR သေးမှုတွေကိုမလျှော့ဘူးကျွန်တော်တို့တိုက်တွန်းမယ
်နိုင်ငံတကာရောက်မြန်မာဒီမိုကရေစီရေးအဖွဲ့တွေအနေနဲ့အခုလိုဂျပန်အစိုးရကိုလာရောက်တိုက်တွန်းတော့ရောထူးခြားမှုရှိလာမှာလားဆိုတာမေးစရာမေးခွန်းဖြစ်နေပါတယ်ဒီဆွေးနွေးပွဲကနေဘယ်လိုမျှော်လင့်ထားပါသလဲလို့အမျိုးသားကောင်စီ NCUB ရဲ့ဒူရီတွင်းမှုဦးမောင်မောင်ကိုမေးကြည့်ရမှာတော့သူက
ကုလသမဂ္ဂနဲ့ပတ်သက်လို့ရှင်ဟိုရာဇာလီအစ်မေယာဒီကုလသမဂ္ဂထွေတွင်းမှုရဲ့တူဒီတော်ကိုယ်စားလှယ်ဖြစ်တယ်အဲ့ဒါကိုနာဝတကအခွင့်အရေးယူပြီးတော့အမျိုးစုံလုပ်လိုက်တယ်အဲ့ဒါမှအောင်မြင်ခဲ့ကိုအခုတခါကိုယ်စားလှယ်ကိုရွေးမယ်ဆိုရင်သူလူတယောက်လူတူတည်းမဟုတ်ပဲနဲ့ဟိုဂျပန်နိုင်ငံတရုတ်နိုင်ငံအိန္ဒိယနိုင်ငံနောက်တခါအာဆီယံကကိုယ်စားလှယ်၄ယောက်လောက်ပါတယ်အဖွဲ့တစ်ဖွဲ့ဆိုလို့ရှိရင်နာဝတကဘလုံးမှဒါကိုဆောင်ထုတ်လို့မရဘူးအဲ့ဒါမျိုးကိုဆွေးနွေးဖို့ပေါ့နော်ဒါဥပမာတစ်ခုပြောတာပါ လူကြီးမှတိမှာပဲကျွန်တော်မနေ့အာဆီယံကိစ္စဆိုလူတွေအတွက်အာဆီယံဆိုရတယ်မပြောင်းနိုင်ဘူးလို့ထင်တယ်နောက်တာအာဆီယံဥက္ကဋ္ဌဖြစ်မှာလို့ထင်တယ်ကျွန်တော်စီမံချက်ချတယ်အလို့လို့တယ်ဘလို့ပုံမှန်မူတည်ပြီးအပြေပေါ်သွားတယ်ကျွန်တော်လုံးမယ်ဆိုရင်ဂျပန်ဆိုရလည်းပြောင်းလဲလာမယ်တရားဝင်ထုတ်မပြောသေးတိုင်အောင်တော့ကျွန်တော်တို့နဲ့ပို့ပြီးတော့အချိန်ပြည့်တဲ့လုပ်ငန်းတွေလုပ်လာမယ်လို့ကျွန်တော်ယုံကြည်ပါတ
ယ်မြန်မာပြည်မှာဒီမိုကရေစီရရှိအောင်အကူအညီပေးဖို့ဖွဲ့ထားတဲ့ဂျပန်လွှတ်တော်သမ္မတများအဖွဲ့ဝင်တွေကဒီနိုင်ငံကဆွေးနွေးပွဲမှာရှင်းပြခဲ့တာတွေကိုကြည့်ရင်သူတို့အဖွဲ့အစည်းနဲ့မြန်မာစီအစိုးရကအပြောင်းအလဲတွေလှုပ်လာအောင်ဂျပန်အစိုးရကိုထိုင်မှန်တိုက်တွန်းအောင်မယ်လို့ပြောကြားသွားကြပေမဲ့ဂျပန်အစိုးရကတကယ်လှုပ်လာအောင်ဘယ်လိုနည်းလမ်းတွေနဲ့ဆောင်ရွက်မယ်ဆိုတဲ့လုပ်ငန်းစဉ်ချမှတ်ဆောင်ရွက်နေတာမျိုးမရှိသေးတာတွေ့ရှိရကြပါမယ်နော်